တော်ရရှင်တွေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံအနှံ့က RFI တော်ရရှင်တွေပေးပို့လိုက်တဲ့စာနဲ့ရင်ဖွင့်သံတွေတင်ပြရမယ့်အလက်ရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့ပဲခူးတိုင်းကြောက်ကြီးနယ်ထဲမှာတည်ဆောက်မဲ့ရေအားလျှပ်စစ်စီမံကိန်းကြောင့်ပျက်စီးဆုံးရှုံးရမယ့်ရွာတွေနဲ့ပတ်သက်လို့ဒေသခံရဲ့စိုးရိမ်ဒုက္ခကိုအရင်ဆုံးတင်ပြပါရစေ
ကြောက်ကြီးမှာလုံမဲ့ရေအားလျှပ်စစ်တည်ဆောက်လို့ဒီမျိုးလိုဆက်ဆက်နိုင်မဲ့ဆုံးရှုံးနိုင်မဲ့ဧရိယာကတိကျတိကျတဲ့ရွာ၅ရွာမူကဲခဲရိုကပ်ပေနော်ပေကိုသတိလို့ရှိတယ်အဲ့ဒီဘောဂရာရီယယ်လစ်စီမံကိန်းလို့ကိုဂျိုဆန်းစစ်မှုတော့ကိုအဲ့ဒီတူလီကုမ္ပဏီပေါ့2014မှာစိုးရနဲ့စာချုပ်ချုပ်ထားတာဗျဒီအဂျိုဆန်းစစ်မှုတော့ကိုအဲ့ဒီရဲ့အစီရင်ခံစာတစ်နှစ်အတွင်းမှာထွက်ရမယ်လို့ပြောတယ်ငွေကြေးထောက်ပံ့တာနော်ဝေးကုမ္ပဏီဖြစ်တယ်ဗျအဲ့ဒီနော်ဝေးကုမ္ပဏီရဲ့အစိုးရကသူပြန်ငှားတာနော်ကွန်ဆက်ဆိုတဲ့ပညာရှင်အဖွဲ့ကိုပြန်ငှားတယ်ဗျအဲ့ဒီပညာရှင်အဖွဲ့ကိုပြန်ငှားတဲ့တည်းမှာကျွန်တော်ဒေသခံပြည်သူနဲ့ပတ်သက်တဲ့အားတွေတိတ်မပါဘူးဗျပထမအဆင့်နေတယ်သူတို့လောက်ကန်ဆောင်ရတဲ့တည်းမှာကျွန်တော်နဲ့ပြောတဲ့ရည်ရွယ်ချက်တွေနဲ့သဘောတူညီချက်တွေနဲ့မညီတာတွေပြရတယ်ဗျ။ KNU ကိုယ်တိုင်စီဝါရေးလှုပ်လို့မရတော့သူကတူလေးကုမ္ပဏီနာမည်နဲ့စီဝါရေးလှုပ်တာဗျ။ဒီဘောရာရေအားလက်စစ်လှုပ်ဖို့အတွက်ကိုတစ်နှစ်ပြည့်မြောက်တဲ့အချိန်မှာဒီအစီရင်ခံစာနဲ့ပတ်သက်ပြီးတော့ပြန်လည်ရှင်းလင်းပြသတာပါเนาะ။အဓိကကတော့ပြောချင်တာကဒီထုတ်ပြန်တဲ့အစီရင်ခံစာဒီပနာမကြိုတင်နှိမ့်နိုင်တိုင်ပင်ထားသောဒေသခံကိုစားပြုတဲ့လူတွေကစုစည်းပြီးတော့မှပူးပေါင်းဆောင်ရွက်ပြီးလှုပ်ဆောင်တဲ့အစီရင်ခံစာမျိုးမဟုတ်ဘူးဗျ။သူတို့ချပြတဲ့အဆင့်တွေထဲကကောင်းမှုဆုံးအသက်တာဆုံးဆိုပြီးတော့မှလုံးမယ်ဆိုတဲ့အဆင့်တည်းကထိစက်တဲ့ရွာတွေကလူတွေမပါဘူးဗျဒီအစီအစဉ်နဲ့ပတ်သက်ပြီးတော့လူလူတွေကသဘောမကျကြဘူးအ
ဲ့ဒီဘကိုးတိုင်းမှာပဲပဲနွယ်ကုန်းမြို့နယ်မှာတာဝါတိုင်းစိုက်မဲ့မြေနေရာကိစ္စအတွက်သဘောမတူတဲ့သူတွေတရားစွဲခံရမယ့်အခြေအနေဖြစ်နေတဲ့အကြောင်းပြောပြတာကိုလည်းဖွင့်ပြပါရစေ
ပဲနွယ်ကုန်းမြို့တပင်ရွှေတိတောင်ကျမ်းမှာ6လမ်းပေါင်းမေးမှာပါကျမတို့အိမ်ထဲဆိုခြံရင်းကပ်ပါဒါနဲ့မှခြံခွက်ကိုဒီရနေနဲ့စာထုတ်ဆိုတာတီယိုရကုန်းပြီပါဒီတော်ရတဲ့ထောင်မဲဆိုပိုင်ချင်းဒွန်နွဲကကျမတို့လာပြီးတော့ညှိပါတယ်ညှိရခါကျတော့ကျမတို့ကလက်မခံဘူးဒီကန့်ွက်တဲ့ဆိုတဲ့အကြောင်းပြောတယ်ပြောတဲ့ခါကျတော့နောက်နေ့တည့်ရက်ကျတော့ဒွန်နွဲရဲ့ဒါမင်းမင်းကလာပါတယ်တအိမ်ကိုတသိန်းမိုးဖိုးပေးပါမယ်လက်မထိုးပေးပါလို့ပြောပါတယ်အဲ့ဒါနဲ့ကျမတို့ကမထိုးပေးနိုင်ပါဘူးကျမတို့ဒီတသိန်းကိုလည်းကျမတို့မယူနိုင်ပါဘူးပြောတဲ့ခါကျတော့ကျမတို့အဲ့လိုမျိုးလက်မခံတဲ့အတွက်ကို3လပိုင်း25ရက်နေ့ကဥက္ကဋ္ဌရှိကိုတအိမ်တရားအိမ်တော်ဦးစီးကိုခေါ်ပြီးတော့ညှိခိုင်းပါတယ်ကျမတို့လက်မခံတာကိုတိတိနဲ့ဘဒူလက်မခံခံကဥက္ကရာလက်ခံတဲ့ TRS ဆိုတဲ့ပုံစံမျိုးနဲ့ဒီဥစ္စာကိုဆက်လုပ်ပါတယ်ဆက်လုပ်တဲ့အချိန်မှာကျမတို့ကမြို့နဲ့အုပ်ချုပ်ရေးမှူးချုပ်25ရက်နေ့ကတွားခဲ့ပါတယ်တွားခဲ့တဲ့အချိန်မှာသူတို့ကကျမတို့နဲ့ညှိနှိုင်းတဲ့အချိန်မှာသဘောမတူခဲ့ပါဘူးမတူခဲ့တဲ့အချိန်မှာအထက်လူကြီးကိုတတ်တိုင်ပါမယ်လို့ပြောတဲ့ခါကျတော့အဲ့ဒီစကားကြမ်းပြောပါတယ်ကျမတို့တိုင်တဲ့လူတွေတရားပြန်ဆွဲမယ်လို့ပြောပါတယ်သူတို့မနှုတ်ခင်ဘာမှမဖြစ်ခင်တည်းတားခဲ့ပါတယ်ဒီနေရာပေါ့နော်လေခွက်တွေမှာမြို့ပြင်တွေမှာလုပ်ပါလို့အမျိုးမျိုးတောင်းပါခဲ့တယ်သူကလုံးဝလက်မခံပါဘူး
စပီးတင်ပြမှာကအောင်ပါလေထီလက်မှတ်တစ်တွေအတွက်အကြံပြုထားတဲ့ကိစ္စပါနားဆင်ကြည့်ပါခင်ဗျာ
ကျမကထီလက်လီရောင်းသူတူပါအခုတော့200ရန်ကျက်နဲ့900ရန်ကျက်ဆိုပြီးအစိုးရကရောင်းချနေပါတယ်ဒါပေမဲ့ထီချိုးတဲ့သူအများစုက900ရန်ထိုးပြီးတော့ထီအရောင်းဆိုင်တချို့ဆိုရင်လည်း200ရန်ကျက်ထီတွေကိုမရောင်းမနဲ့900ကျက်တန်းထီကိုပဲရောင်းကြပါတယ်အခုထပ်ပြီးတော့90ရန်ထီကိုထုတ်ပါတယ်ထိုင်းကလာတဲ့နှလုံးဒီ3လုံးတွေမထိုးအောင်လုပ်တယ်လို့ကြားသိရပါတယ်ထီအောင်နေသူတဦးနဲ့တင်ပြလိုတာကနှလုံးထိုးချဲထိုးကိစ္စတွေဟာ90ကျက်တန်းတီထုတ်လို့ရောင်းချတာနေရင်မပြောက်သွားနိုင်သလိုလုံးဝလည်းမသက်ဆိုင်ပါဘူးတရားဥပဒေစိုးမိုးမှုနဲ့သာဆိုင်သလိုအကျင့်ပြတ်ချစားမှုနဲ့ဓာတ်ရိုက်ပတ်သက်နေပါတယ်ဗိုလ်ချုပ်ခင်ညွန့်တထက်ကနှလုံးထိုးချဲထိုးတွေပြောက်အောင်မြန်မာအောင်ပါလေထီကို9ရက်တပတ်ထီထုတ်ပေးခဲ့ပါတယ်ဒါပေမဲ့ပပြောက်မသွားသလိုပိုဆိုးတဲ့အခြေအနေရောက်လာတဲ့အတွက်အပတ်စဉ်ထီထုတ်တဲ့အစီအစဉ်ကိုလည်းဖျက်သိမ်းခဲ့ပါတယ်ဒါကြောင့်တင်ပြလိုတာကအခုအခါမှာပြည်သူတွေအနေနဲ့900ရန်ချီကိုပဲထိုးမြပြီးတော့နှစ်သက်နေပါလို့90ကျက်တန်ထီကိုလည်းမထုတ်ပါနဲ့200ကျက်တန်ထီကိုလည်းဖျက်သိမ်းပေးဖို့အတွက်ထီရောက်ချတဲ့သူတဦးအနေနဲ့အလေးအနက် RFA ကနေတဆင့်တောင်းဆိုလိုက်ရပါတယ်ရှင်
။ရှမ်းပြည်နယ်ကနေတရုတ်ပြည်ကိုနွားမောင်ခိုတွေအတော်များများထွက်နေသလိုနွားစေးကြီးလို့လေယာဉ်လုပ်ငန်းတွေအခက်အခဲဖြစ်နေတဲ့အကြောင်းတောင်သူတယောက်ပြောပြတာကိုလည်းတင်ပြပါရစေ
။ရှမ်းပြည်နယ်ကလောမြို့နယ်အောင်ပါမှာတဆေးရှိတယ်။ကလောမြို့နယ်အဲဟိုးမှာတဆေးရှိတယ်မဟုတ်ဘူး။နောက်ပြီးတော့တောင်ကြီးမြို့နယ်တောင်ဒီမှာတသေးရှိတယ်။ရက်ဆောင်မြို့နယ်ပင်ဖြစ်မှာတသေးရှိတယ်။အဲ့ဒီဈေးတွေကဆက်တဲ့နွားတွေမှန်တယ်များအားလုံးသရုပ်နယ်စသဖြင့်သွားကြတာအတူတူပဲ။တရားမဝင်ပါဘူးရှင်။နွားတစ်ကောင်ကိုအဝင်7,000အသက်7,000ပေးကြတယ်။ဟိုတကယ်တမ်းပြဿနာဖြစ်လာလို့ဖားနိုင်စီးတဲ့ရှင်လဲအဲ့လက်မဆက်တဲ့လူတွေကပဲဖားဖမ်းကြတာ။သူကတသေးပတ်ကို5ရက်ရှိတာ။အဲ့5ရက်မှာစီစဉ်လမ်းကအကောင့်900လောက်သွားတယ်။ကြားကြောင်းနဲ့သွားတာက7ဘိန်းနဲ့7ဘိန်းဆိုရင်တစည်းကိုအကောင်ရင်20နဲ့4កောင်တင်ကားကလည်းပဲတစည်းပတ်5ရက်ဆိုရင်အနည်းဆုံး30နဲ့အစိတ်ကြားမှသွားတယ် 哎，南昌那里水都人生水下来，没那么干，多加的。他那山下里面，苞米种嘛，白米种嘛，都加的，瓜辣加的，下面地里都加了，宽敞，一路平的。我啊，也没得，也没得，这家米要比较嘛，回来的呀。哎，到这个路在里头要搞，我那路没，这那路没行。到那我这眼里面来，我也能够在这里打种的呀。
တဝဲနဲ့မော်လမြိုင်ဘက်မှာ fiber cable ကျူးတွေလိုက်မြုပ်တဲ့အလုပ်သမားအဖွဲ့တစ်ဖွဲ့ကသူတို့ကိုအလုပ်ကန်ထရိုက်ပေးတဲ့သူတွေစီကလောအားကအပြည့်မရလို့အခက်အခဲဖြစ်နေတဲ့အကြောင်းကိုလည်း RFA ကိုရင်ဖွင့်ပြောပြလာပါတယ
်ကျွန်တော်တို့က fiber cable ကျူးချခင်းခြင်းလုပ်ငန်းလေတလင်းနာရီတိုင်းတဝဲပြေချောင်းတစ်ကြောပေါ့နော်နောက်တစ်ခါမွန်ပြည်နယ်မှာမော်မြိုင်မှုလုံတပ်မျိုးရတစ်ကြောရယ်နှစ်နေအောင်လုပ်ခဲ့တာပေါ့နော်နှစ်နေအောင်ငွေပေါင်းပေါ့လေသိန်းပေါင်း1100ကျော်ပေါ့သူတို့က400ကျော်ပေးထားပြီလို့ကျွန်တော်တို့က sub contract တမားတယောက်စီကနေအလုပ်ကိုယူလုပ်တာအဲ့ဒီ sub contract တမားကတို့ပြည်တို့မြေအဝလန်းအော်ဂန်နီဆိုတဲ့ကုမ္ပဏီကနေပြီးတော့စာချုပ်နဲ့လုပ်တာဒီကပြီးရင်တို့ပြည်တို့မြေတို့ပြည်တို့မြေပြီးလို့ရှင်ကုန်တန်းထောင်းတဲ့ sub contract အဲ့ sub contract ဒီမှာကျွန်တော်တို့ကလုပ်ငန်းယူလုပ်ကြတာနှစ်ခုလုံးရန်ကုန်မှာခြေဆိုင်ပါတယ်ဟုတ်လားဂျန်နဲ့ဟောင်ဆက်ပေးပါမယ်ဆိုရင်မပေးတော့
ဒီတစ်ပတ်သောရရှင်ပေးစာခဏကိုဒီစာနဲ့ပဲနှုတ်ဆက်ပြရစေအခုလို့သောရရှင်တွေတွေ့ကြုံရတဲ့ကိုပတ်ဝန်းကျင်ကိုလူဖွဲ့စည်းကအခြေအနေတွေစာရေးသားပေးဖို့မယ်ဆိုရင် burmese@rfa.org ဆိုတဲ့အီးမေးလ်ကိုပေးဖို့ရင်အမြန်ဆုံးရောက်ပါတယ်။ဒါ့အပြင်ရန်ကုန် RFA ရုံးဖုန်းနံပါတ်တွေဖြစ်ကြတဲ့96551နဲ့964569တို့ကိုဆက်သွယ်ပြီးလဲပြောပြနိုင်ပါတယ်။သွားရရှင်တွေဘေးရန်ကင်းပြီးငြိမ်းချမ်းကြပါစေခင်ဗျာ။